မင်္ဂလာပါရှင်အင်တာနက်ချာနယ်ရဲ့ပြည်တွင်းပြည်ပနှိပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာသတင်းအံလွင့်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်တင်ဆက်ပေးသောမဲ့သတင်းတွေကတော့ဘရင်းပေါက်ပိတ်ထားတဲ့ကားထဲကိုရိုနာဗိုင်းရပ်ကူးစက်နိုင်ခြေမြင့်မားဆိုတဲ့သတင်း eSport ကဏ္ဍသည်ကြီးမားသောအခွင့်အလမ်းရရှိမဲ့ industry တစ်ခုဖြစ်လာမယ်ဆိုတဲ့သတင်း2022ခုနှစ်အစောပိုင်းမှာအမန် S Game မြေပုံနဲ့ F8 အသစ်ထွက်မယ်ဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်ပရမောသောသတင်းတွေနဲ့ဘရင်းပေါက်ပိတ်ထားတဲ့ကားထဲကိုရိုနာဗိုင်းရပ်ကူးစက်နိုင်ခြေမြင့်မားဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။လေတုထဲမှာပြန့်နေတဲ့ကိုရိုနာဗိုင်းရပ်အမှုတ်တွေဟာ15မိနစ်အတွင်းမှာဗရင်းပေါက်မဖွင့်ထားတဲ့ကားတွေတဲ့ဘလို့ဝင်ရောက်စုဖွဲ့နိုင်ပုံကိုလေ့လာထားတဲ့စစ်တမ်းတစ်ခုထွက်လာပါတယ်။ယောဂပိုးတွေဟာကားထဲမှာ၄နာရီအထိခိုးအောင်နိုင်ပါတယ်။ကားထဲမှာယောဂပိုးတွေမရှိစေဖို့အထိရောက်ဆုံးနှီးလန်းကလေဝင်လေထွက်ကောင်းဖို့ဗရင်းပေါက်ကိုဖွင့်ထားပြီးတော့ရင်မောင်းတဲ့ခီးတွေတွေယောဂကူးစက်မှုမဖြစ်နိုင်ဖို့ရှော့ချနိုင်ပါတယ်။ဒါပေမဲ့လည်းဆွတ်ပြီးတော့အေးချမ်းတဲ့ယာတိမှာကားဘရင်းပေါက်ဖွင့်ဖို့ဆိုတာမဖြစ်နိုင်ပေမဲ့လေဘရင်းပေါက်ဖွင့်ထားရင်ယောဂကူးစက်မှုကိုရှော့ချနိုင်မှာပါစစ်တမ်းသုတေသီတွေကဘရင်းပေါက်ပိတ်ထားတဲ့ကားထဲယောဂပိုးစုဖွဲ့နိုင်တာကိုကွန်ပျူတာနဲ့သေုပ်ပြထားပါတယ်ကားထဲမှာယောဂကူးစက်မှုအန်ဒီရယ်ကိုရှော့ချနိုင်ဖို့ခီးတွေကရင်မောင်းနောက်တက်တဲ့ခုံနဲ့ရင်မောင်းဘေးမှာစီးတင့်တယ်လို့ဖော်ပြထားပါတယ်အခုသုတေသနကိုတော့ Massachusetts တက္ကသိုလ် Ahaf Olay ကယူပဗေဒပညာရှင်ဒေါက်တာ Bahima Thain ကဦးဆောင်ပါတယ်ဘရင်းပေါက်ဖွင့်ထားတဲ့ကားတွေဟာယောဂကူးစက်မှုကိုထိရောက်စွာရှော့ချနိုင်ပုံကိုလည်းတွေ့ထားပါတယ်ဆက်လက်ပြီး eSport ကဏ္ဍသည်ကြီးမားသောအခွင့်အလမ်းရရှိမဲ့ industry တစ်ခုဖြစ်လာမယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်မြန်မာနိုင်ငံမှာ digital economy ကိုလှုပ်ဆောင်နိုင်ရန်ကြိုးပမ်းနေခြင်းကြောင့် eSport ကဏ္ဍသည်ကြီးမားသောအခွင့်အလမ်းရရှိမဲ့ industry တစ်ခုဖြစ်လာမယ်လို့ MCF ရဲ့ဒုတိယဥက္ကဋ္ဌဖြစ်သူဦးမင်းစရာလိုင်းကပြောပါတယ် eSport ဆိုတာကလည်း PC game တွေ online game တွေ mobile game တွေစတဲ့ video game တွေကိုအသုံးပြုပြီးတော့လူအများနဲ့ကစားရတဲ့ game တစ်ခုဖြစ်ပါတယ်မြန်မာနိုင်ငံမှာဆိုရင်ဒီ game တွေကိုကစားလာခဲ့ကြတာများပြီးတော့ game developer များများဆဆမရှိတာတွေ့ရပါတယ်အခုအခါမြန်မာနိုင်ငံမှာ game developer တွေပုံမှန်များပြားလာပြီးတော့ပြည်တွင်း game development ကိုအာရုံစူးစိုက်နိုင်ဖို့အတွက်မြန်မာနိုင်ငံလုပ်ငန်းရှင်အသင်းမှလည်း gaming industry development company ကိုဖွဲ့စည်းထားပြီးတော့ဆောင်ရွက်နေတာတွေ့ရပါတယ်ဒီ e-sport ရဲ့ global market value က2020မှာဆိုရင် $950 million ဖြစ်ပြီးတော့2023အတွက်ခမန်း market value ဟာဆိုရင်တော့ $1.6 billion ရှိပါတယ်ကျွန်တော်တို့နိုင်ငံကြီးတွေမှာရှိတဲ့တက္ကသိုလ်တွေမှာဆိုရင် university မှာ game degree course တွေကိုတင်ကြားပို့ချပေးနေတာကိုတွေ့ရပါတယ် e-sport ကဏ္ဍဟာ game development ကနေဝင်ငွေရနိုင်တယ်လို့ gamer ဘက်ကလည်း game ကစားခြင်းဖြင့်ဝင်ငွေရနိုင်တာကိုတွေ့ရမှာပဲဖြစ်ပါတယ်လူငယ်တွေအတွက်လည်း professional career တစ်ခုအနေနဲ့ရွေးချယ်ပြီးတော့အလောက်တစ်ခုအနေနဲ့အသက်မွေးဝမ်းကြောင်းပြုလုပ်သွားနိုင်တာကိုတွေ့ရမှာပါကျွန်တော်တို့နိုင်ငံမှာလည်း digital economy ကိုလှုပ်ဆောင်နိုင်ဖို့ကြိုးပမ်းနေတာကြောင့် e-sport ကလည်းကြီးမားတဲ့အခွင့်အလမ်းရှိမယ် industry တစ်ခုဖြစ်လာမှာဖြစ်ပါတယ်လို့ MCF ရဲ့ဒုတိယဥက္ကဋ္ဌဖြစ်သူဦးမင်းစရာလိုင်းကပြောပါတယ်မြန်မာနိုင်ငံမှာ e-sport ကို2019ခုနှစ်စီးကိန်းကနေစတင်ပြီးတော့အားကစားတစ်ခုအနေနဲ့ရှင်ပြိုင်ခွင့်ရရှိခဲ့ပါတယ်နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့2021ခုနှစ်အစောပိုင်းမှာအမန် game မြေပုံနဲ့ F8 အသစ်ထွက်မယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ် indie game company inner slot ကတော့ online ကနာမည်ကျော် MNF game အတွက်၄ခုမြောက်မြေပုံကို The Game Award ပွဲမှာပြသလိုက်ပါတယ် The Game Award ဆုပေးပွဲမှာ MNF ဟာကောင်းဆုံး multiplayer game ဆုကိုလည်းရရှိခဲ့ပါတယ်အသစ်ပါဝင်မဲ့ F8 အသစ်ကအရင်မြေပုံထက်ပိုမိုပြည့်စုံပြီးတော့ရင်ပေါ်ကနေရာအမျိုးမျိုးသွားဖို့ဓာတ်လေကားနဲ့ရိုးရိုးလေကားတွေပါဝင်လာပါတယ်မြေပုံအသစ်မှာကစားသူတွေကစီးဝေးတစ်ခုပြီးတိုင်းအမှတ်တွေရရှိပြီးတော့အဖွဲလိုက်ပူးပေါင်းတာကိုလည်းရှောင်လွှဲနိုင်ပါတယ် MNF ရဲ့ F8 မြေပုံကတော့2021ခုနှစ်အစောပိုင်းမှာထွက်မယ်လို့ပဲပြောထားပါတယ်
အခုတင်ဆက်ပေးသွားတဲ့သတင်းတွေကနိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့နည်းပညာသတင်းတွေကိုအင်တာနက်ချန်နယ်ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အာဂတဝင်ကြီးဌာနရဲ့လမ်းညွှန်မှုတွေနဲ့အညီလိုက်နာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်ကျွန်မကတော့ဝေမြင့်မှုပါ